ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်အနီးနတ်ဆန်ရံမှာစစ်ကောင်စီနဲ့ KIA ကြားစည်းရေးတင်းမာနေချိန်ဗမော်ဘက်ကတက်လာတဲ့စစ်ကောင်စီရင်တန်းကိုမုံမောက်မြို့နယ်အတွင်းမှာတိုက်ခိုက်ခံရသလိုရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်အတွင်းမှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကလားအတန်ကြာတိုက်ပွဲတွေငြင်းသက်နေတဲ့စစ်ကောင်စီနဲ့ TNL တအောင်းပလောင်တပ်အကြမ်းမှာလည်းရှမ်းပြည်မြောက်ပိုင်းမှာနေရက်ဆက်တိုက်ပွဲဖြစ်ပွားခဲ့တာပါ။စစ်ရေးလှုပ်ရှားမှုတွေပြန်လည်မြင့်တက်လာတဲ့ကချင်နယ်ရှမ်းမြောက်ဒေသကအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုညင်းညာကပြောပြပေးမှာပါခင်ဗျာ။
ဇူလိုင်လ3ရက်နေ့ကစပြီးဝိုင်းမော်မြို့ KIA ဌာနချုပ်လိုင်ဇာအနီးမှာရှိတဲ့နန့်ဆန်ရံမှာတိုက်ပွဲတွေဖြစ်ပွားခဲ့သလိုဒေသတဝိုက်စီးရီးတင်းမာမှုတွေပြန်လည်မြင့်တက်လာနေပါတယ်။မနေ့ကဇူလိုင်လ17ရက်နေ့မှာတော့မြကြီးနားဗမော်ကားလန်တိုင်းဗမော်ကနေနန့်ဆန်ရံကိုတက်လာတဲ့စစ်ကောင်စီရင်တန်းကိုမုံမောက်မြို့နယ်နွမ်းလန်းရွာအနီးမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့ကြောင်းမုံမောက်ဒေသခံသူက VOA ကိုပြောပါတယ်။င
ါကဒီဘက်ကရင်တန်းနဲ့တက်လာတာပေါ့။ผมลาจะมาโหมันค่อยรู้ตัวแล้วไอ้ดาจอมตัวว่าโหมันเนี่ยเนี่ยมันอยากกินตาว่าชี้ให้ตาแล้วมาดูแล้วไม่จำไม่รู้พี่ตาก็เนี่ยตาย10นายควายไอ้เราก็มาสบายใช้ได้หาเนาะก็รู้ทุกไปอย่างเนาะ
วัยหมอမျိုးเนี่ยก็ดีตากันตูก็တော့นั่นสั่นยันเจียวอันนี้มาดีนี่9ดีละ9ရက်นี่ก็เลยไตป่วยဖြစ်ป๊าแก่ดูชี้ให้นี่ญาใบมาเลยบันดองยันยัวบักกูရဟရင်နဲ့ဘုံကျဲတိုက်ခိုက်တာတွေရှိတယ်လို့ပြောပါတယ်။လက်ရှိမှာနန်းဆန်ရံနဲ့လိုင်ဇာဒေတာတဝိုက်မှာအခြေအနေတွေရှုပ်ထွေးနေတယ်လို့လည်းသူကပြောပါတယ်
။ဖြစ်ဆောင်ထိုးတာဘမောဘက်ကရောဒီဘက်ကရောဟိုရေကောင်းအနောက်ဘက်ကရောအဖက်ဖက်ကနေဖြစ်ဆောင်ဖြစ်တယ်လို့ကြားတယ
်။ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့မြေပြင်မှာရင်ဆိုင်တိုက်ပွဲတွေမရှိပေမဲ့လက်နက်ကြီးနဲ့ပစ်ခတ်တာတွေတော့ရှိကြောင်းအခုလို့ပြောပါတယ
်။မီးပြင်တိုက်ပွဲကြီးကတော့မရှိဘူးခင်ဗျာ။ဟိုတုံးရက်နဲ့ကဖြစ်တဲ့မီးပြင်တိုက်ပွဲပဲရှိပါတယ်။တခြားခုနှစ်မှာကတော့ဒီလက်နက်ကြီးနဲ့လမ်းကြည့်တာပဲရှိပါတယ်
။စစ်ကောင်စီဘက်ကပစ်တဲ့လက်နက်ကြီးတွေဟာလိုင်ဇာမျိုးအနီးပတ်ဝန်းကျင်မှာကြားရောက်တာတွေရှိပေမဲ့လည်းအထူးခိုက်သတင်းတော့မရရှိကြောင်းပြောပါတယ်။ဝိုင်းမော်မျိုးနဲ့ကမ်ပိုက်တီကားလန်းကစတုံးမျိုးအနီးမှာလည်းစီးရီးတင်းမာမှုတွေရှိနေသလိုဒီလရှိရနေ့ကဖားကန့်မြို့နယ်လီလိုလမ်းမကြီးပေါ်ကရှက်ဒူးစုရွာမှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲဟာရှက်ဒူးစုအခြေစိုက်ပြည်သူစစ်တပ်စခန်းတွေကို KIA ကဝင်ရောက်တိုက်ခိုက်တာဖြစ်ပြီးနှစ်ဖက်အကြဆုံးတွေရှိခဲ့သလိုဒေသခံတဦးသေဆုံးပြီးအနည်းဆုံး3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒေသခံတော်တော်များများလည်းနေရွှန့်ခွာတိမ်းရှောင်နေကြရတယ်လို့ရှက်ဒူးစုဒေသခံတွေကပြောပါတယ်။စစ်ကောင်စီနဲ့ KIA ကြားကချင်ပြည်နယ်အတွင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်ပွားနေသလိုရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်မှာလည်းဒီလအတွင်းတိုက်ပွဲ၃ကြိမ်တက်မနေဖြစ်ပွားခဲ့ပါတယ်။မနေ့ကလည်းကွတ်ခိုင်နယ်နန်းဖက်ကအကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ရှမ်းမြောက်ဒေသခံတူကပြောပါတယ
်။ဖြစ်ပွားတာရှိနေတဲ့အချိန်လမ်းမတော်မှတပ်ဖို့ခဏတားထားတာကျင့်ခဲ့တယ်။အဲ့ဒါတံတောကြားတယ်ဆို။စစ်ဘက်နဲ့တခြားဗာအဖွဲ့တွေကလည်းမတူဘူး။ကိုခိုင်နဲ့နံပါတ်ကကြားမှာပ
ဲဒေတာရင်းသတင်းမီဒီယာတချို့ကတော့စစ်ကောင်စီရင်တန်းကို KIA ကကြားဖြတ်တိုက်ခိုက်တာဖြစ်ကြောင်းနဲ့ဒီလ၈ရက်နဲ့၉ရက်နေ့တွေကလည်းကိုခိုင်မျိုးနဲ့အတွင်းစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းသတင်းဖော်ပြပါတယ်အလားတူရှမ်းမြောက်ဒေတာမှာစစ်ကောင်စီတပ်နဲ့ TNL ခေါ်တအောင်းပလောင်တပ်တွေကြားဒီရက်ပိုင်းအတွင်းတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့တန်းသတင်းသမားတို့က VOA ကိုခုလိုပြောပါတယ
်။အခုဖြစ်တာတော့ကျောင်းမဲဘက်မှာတနီယာဖြစ်တယ်ပေါ့လေ။နောက်တနီယာကတော့ဒီစက်တရားငါးမိုင်ကုမေဆိုမှာတနီယာဖြစ်တာပေါ့လေ။ဒီပွဲကဒီကျေပုံစံမျိုးဟိုဖြစ်တာတော့ပုံစံမျိုးတော့မဟုတ်ဘူးနော်။ဒီကျောင်းမဲဘက်မှာတော့ဒီကောင်ဒီကနေပြီးတော့ဒီမိုင်းတော့ဘက်ကနေပြီးတော့ဒီထိုးစစ်တက်လာတာပေါ့လေ။တက်လာပြီးတော့ CME နဲ့ဖိတက်ကူပြီးတော့ပွဲဖြစ်နေနေတာလို့ပြောလို့ရတယ်။ဒီမြစ်ဆက်တပ်ပိုင်းမှာတော့ဒီ CME ရှိတဲ့ဒီနံပေါင်းဆိုတဲ့ရာထဲကိုဒီစစ်ကောင်ဒီကနေပြီးတော့ဒီကားနဲ့ဝင်လာပြီးတော့ကျေဒီပြအလင်းလိုက်ပြဝင်ပြသွားပါတော့။ဝင်ပြသွားပြီးတော့အမတီအနေကပြန်လည်းပြဖို့ပြီးပြသွားတဲ့ပုံစံမျိုးပေါ့နော်
။ကြောင်မဲမျိုးနဲ့မိုင်းငော့တိုက်ပွဲအတွင်းမှာလည်းအရက်သားလင်မယားနှစ်ဦးမိုင်းနေမိလို့ထိခိုက်ခဲ့ရပြီးမူဆယ်မျိုးနဲ့နန့်တောင်တိုက်ပွဲမှာတော့ TNL ဘက်ကတယောက်ကြာဆုံးသလိုတယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါရယ်။ကြောင်မဲမျိုးနဲ့မိုင်းငော့ရွာမှာဒီလ10ရက်နေ့ကတိုက်ပွဲ3နိုင်ခန့်ကြာဖြစ်ပွားခဲ့ပြီးနှစ်ဖက်စီရင်တင်းမာနေဆဲဖြစ်တဲ့အကြောင်းနဲ့မူဆယ်မြို့နယ်မှာတော့စက်တရနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ DNL ကသတင်းထုတ်ပြန်ထားပါတယ်။စေကောင်စီဘက်ကတော့ကချင်နဲ့ရှမ်းမြောက်ဒေသတိုက်ပွဲတွေသတင်းနဲ့ပတ်သက်ပြီးထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။